ောင်ကောင်မှာဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေတစားတဲ့တစားရော့ကျသွားသလို Occupy Movement လှုပ်ရှားမှုကိုဥဆောင်ခဲ့တဲ့ခေါင်းဆောင်တွေဟာရဲတပ်ဖွဲ့ထံမှအဖမ်းခံခဲ့ကြပါတယ်။ American ပြည်အောင်စုကတော့တရုတ်ပိုင်ဟောင်ကောင်ကျွန်းမှာအများလက်ခံတဲ့မဲပေးစနစ်ကိုထောက်ခံတဲ့အကြောင်းထပ်မံပြောဆိုလိုက်ပါတယ်။ဟောင်ကောင်ပြည်သူတွေအနေနဲ့အဓိပ္ပာယ်ရှိတဲ့ရွေးချယ်ပိုင်ခွင့်ရှိတယ်လို့ American လက်ထောက်နိုင်ငံခြားရေးဝန်ကြီးDaniel Russell ကအထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီရှေ့မှောက်မှာဗိုလ်ထုနေကပြောဆိုခဲ့ပါတယ်။ဟောင်ကောင်ကဆန္ဒပြပွဲတွေကိုအမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကစီစဉ်ပြုလုပ်ခဲ့ကြတယ်ဆိုပြီးတော့ဟောင်ကောင်မီဒီယာတွေရဲ့ဖော်ပြချက်တွေကိုတော့သူကပယ်ချလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကအဲ့ဒီဆန္ဒပြမှုနဲ့ပတ်သက်ပြီးတော့ဘာမှဝင်ရောက်ဆွတ်ဖက်မှုမရှိဘူးလို့သူကထပ်မံပြောဆိုခဲ့ပါတယ်ခင်ဗျာ။